ရှားနိုင်ငံပိုင်းသဘာဝဓာတ်ငွေထုတ်လုပ်တဲ့ Gazprom ရေနံကုမ္ပဏီကနေယူကရိန်းနိုင်ငံကိုတင်ပို့နေတဲ့သဘာဝဓာတ်ငွေပမာဏကိုစတင်လျှော့ချလိုက်ပြီလို့ပြောဆိုလိုက်ပါတယ် Gazprom ကုမ္ပဏီရဲ့အဆိုပြုထားတဲ့ဈေးနှုန်းကိုယူကရိန်းနိုင်ငံကလက်မခံဘဲပယ်ချခဲ့တာကြောင့်လို့ဆိုပါတယ် Gazprom တာဝန်ရှိသူတွေကတကယ်လို့ယူကရိန်းနိုင်ငံကသာလောလောဆယ်ဈေးနှုန်းတဲ့လေးစားတိုးပြီးပေးဖို့သဘောမတူခဲ့ရင်တနင်္ဂနွေနေ့ဒီကနေ့ဒေသစံတော်ချိန်မနေ့10နာရီကစပြီးယူကရိန်းနိုင်ငံကိုဓာတ်ငွေတင်ပို့မှုကိုဆိုင်းငံ့တော့မယ်လို့ဆိုပါတယ်ရုရှားသမ္မတဗလာဒီယာမီယာပူတင်ကအခုလောလောဆယ်ဈေးနှုန်းအတိုင်းမလာကုန်အထိပေးပြီးအေဒီလာမှာတက်နေတဲ့ဈေးကွက်အတိုင်းပေးနိုင်တယ်လို့စနေနေ့ကပြောဆိုခဲ့ပါတယ် Gazprom တာဝန်ရှိသူတွေအဆိုအရယူကရိန်းနိုင်ငံကဒီကမ်းလှမ်းချက်ကိုပယ်ချခဲ့ပြီလို့သိရပါတယ်အခုလိုသဘာဝဓာတ်ငွေပိုက်လိုင်းဆိုင်းငံ့လိုက်တာဟာကျန်ဥရောပနိုင်ငံတွေကိုမထိရောက်နိုင်ဘူးလို့ Gazprom တာဝန်ရှိသူတွေကပြောပါတယ်ယူကရိန်းမျိုးသားရင်းနှီးတဲ့သဘာဝဓာတ်ငွေကုမ္ပဏီ Neftosef Ukraine ကရုရှားကသဘာဝဓာတ်ငွေတင်ပို့မှုဒီကနေ့စတင်လျှော့ချလိုက်တာကိုအတည်ပြုလိုက်ပါတယ်